တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာအဆမတန်ဈေးကြီးမြင့်နေတဲ့မြန်မာနိုင်ငံရဲ့အင်ချက်မီဈေးကွက်မှာဒီရန်ကုန်မှာရှိတဲ့မြေဈေးကွက်တွေကိုပုံသေးဈေးနှုန်းသတ်မှတ်ဖို့ဆိုပြီးတော့ဒီကာလတန်ဖိုးသတ်မှတ်ရေးအဖွဲ့ရန်ကုန်တိုင်းဒေသကြီးဆိုပြီးတော့ဖွဲ့ခဲ့တာရှိပါတယ်ဒီဖွဲ့ကနေပြီးတော့ပုံသေးဈေးနှုန်းသတ်မှတ်မယ်ဆိုတာကြောင့်အင်ချမ်းမြေဈေးကွက်တွေဈေးနှုန်းတွေကျဆင်းလာမလားဆိုပြီးတော့မိကုန်းတွေထွက်ခဲ့ပါတယ်။ဒါပေမဲ့လည်းအင်ချမ်းမြေဈေးကွက်အကျိုးဆောင်လုပ်ငန်းရှင်တွေကရောအခြားသုံးသက်သူတွေရဲ့မြင်မာရောဈေးနှုန်းကျဆင်းလာတာထက်အစိုးရအနေနဲ့အခွန်ငွေပိုရဖို့အတွက်ဆောင်ရွက်ချက်ဖြစ်တယ်လို့မြင်ကြပါတယ်။ဒီအမြင်နဲ့ပတ်သက်လို့အခုလိုဒီရန်ကုန်တိုင်းမှာရှိတဲ့အင်ချမ်းမြေဈေးကွက်ရဲ့ဈေးနှုန်းတွေကိုသတ်မှတ်မယ်ဆိုတာဟာခုနပြောလို့ဈေးနှုန်းကျဆင်းလာတာထက်အစိုးရမှာအခွန်ငွေပိုရမယ်ဆိုရအတွက်ပိုပြီးတော့ကြိုးမြတ်ရှိမယ်ဆိုတာဘာကြောင့်ယူဆပါလဲ။ဘလို့အချိန်ကြောင်းဖြစ်တယ်လဲဆိုတာကတော့ The Whole Town HMB အကျိုးဆောင်လုပ်ငန်းကကုစုထုတ်ကိုကျွန်တော်ဒီပတ်စီးပွားရေးကဏ္ဍမှာမေးမြန်းထားပါတယ
်တချို့နေရာလေးတွေမှာသူတို့သတ်မှတ်ထားတာလေးကမစိုးဘူးပေါ့နော်သူတို့သတ်မှတ်ထားကြဒါပေမဲ့ဟိုပြည်လန်းတို့လိုကဘာကြီးပြားတန်းလို့အင်အားလန်းလို့ကြတော့သူရတဲ့သတ်မှတ်ထားတဲ့ဈေးနဲ့ဆိုရင်သူတို့နှစ်ဆလောက်กว่าနေတယ်အပြင်ပေါက်သေးတယ်လေ
တခြားမြို့နယ်တွေကတော့တိတ်မစိုးဘူးဆိုတာကဒီအပြင်ပေါက်ဈေးလောက်ပဲဖြစ်နေလို့လား
။ကွက်တိကြီးတော့လည်းအပြင်ပေါက်ဈေးလောက်ကြီးတော့မဖြစ်ဘူးပေါ့နော်။ဒါပေမဲ့သူတို့ fair bit ရ price မှာရှိနေပါတယ်အဲ့ဒီဟာတွေတချို့ဟာတွေကလည်းတကယ်တကယ်ကတော့အဲ့လိုလုံးဝကြီး complete လွဲနေတဲ့ဟာတွေကတော့အဲ့ဒီ airline တို့သူတို့တွက်ထားတဲ့နေရာမှာဆိုလို့ရှိရင်ပြည်လမ်းမကြီးတခြားတို့အဲ့ဒီလိုဟာတွေကတော့တော်တော်လေးကိုအခြေအနေစိုးစိုးဝါးတွေ့တယ်။အဲ့ဒါကြတော့နှစ်ဆသုံးဆလောက်ကိုကွာနေပဲလေ။အဲ့တော့လေဆိုကျောင်းပြည်နမ်းမာကြီးဆိုလို့ရှိရင်ဥမာအဲကံမောင်ထိတ်တို့ဘာလို့အဲ့ဒီဈေးနှုန်းတွေဆိုအဲ့လီ10သိန်းလောက်ရှိတာဟုတ်1 square feet ဈေးနှုန်းကလေ
10
သိန်းကနေပြီးတော့တချို့12သိန်းလောက်ထိခေါ်ကြတယ်မယ်ချီမာတော့လေ12သိန်းလောက်ထိခေါ်ကြတယ်ဆိုတော့တရားဝင်ရောင်းဝယ်ဖြစ်တာတော့8သိန်းနဲ့10သိန်းကြားမှာတော့တရားဝင်ရောင်းဝယ်ဖြစ်တယ်အဲ့ဒီကြားမှာလေ8သိန်းနဲ့10သိန်းကြားမှာတော့
ဟုတ်ကဲ့အခုပုံသေးသတ်မှတ်တာအဲ့လောက်တော့မရှိဘူးဖြစ်နေတာပေါ့ပုံသေးသတ်မှတ်မှုကအ
ဲ့ဒီဟာကသူတို့အခုသတ်မှတ်တာကကျွန်တော်တွေ့တယ်3သိန်းလောက်ပဲသတ်မှတ်တယ်နေသူကအဲ့ဒီအဲ့လိုဟိုပြည်လမ်းပေါ်ဟာလေ
ဒီမြန်မာနိုင်ငံမှာအခုဒီအင်ချမ်းမြေဈေးကွက်တွေကတအားမြင့်နေတဲ့ခါကျတော့အခုလိုသူတို့ဒီပုံသေးဈေးနှုန်းသတ်မှတ်ဖို့အတွက်အာဏာပိုင်တွေဘက်ကကြိုးစားတာတကယ်ရောထိရောက်နိုင်လားတကယ်ရောအဲ့ဈေးကွက်နဲ့အယောင်းဝယ်တွေရှိနိုင်ပါမလားမှောက်ခိုဈေးကွက်ပုံစံမျိုးပေါ်မလာနိုင်ဘူးလား
ကျွန်တော်တို့ထင်ယူဆချက်ကတော့ဈေးကအကျဘက်ကိုဘယ်လိုမှဥတီကိုမရှိနိုင်အခွန်ပေါ်မှာတော့ကျွန်တော်တို့တရားဝင်အခွန်ဆောင်ရတဲ့အတွက်ဘယ်လူလားလားတော့ကောင်းတော့မလဲဆိုတော့ဟိုနိုင်ငံတော်တို့ကတော့ကောင်းမယ်လေအဲ့ဒီကြားထဲမှာအရင်ကဆိုရင်အခွန်မှုတွေကနေပြီးတော့သူတို့သတ်မှတ်ခြင်းနဲ့ဈေးသတ်မှတ်ပြီးတော့အခွန်ဆောင်ဝိုင်းတဲ့ဟာတွေရှိတာ哦အဲ့ဒီအတွက်အဲ့ဒီဟာလေးတော့ပပျောက်သွားပြီးတော့နိုင်ငံတော်ကတော့တရားဝင်ခွန်ရလိမ့်37%ဆိုတော့အခုအစိုးရကကျွန်တော်တို့ကိုအခွန်ဆောင်ဝိုင်းလို့ရှိရင်ငွေပြူမပြနိုင်တဲ့အတွက်ကျွန်တော်တို့ကအစိုးရကိုတရားဝင်39,000,000တော့ဆောင်ရတယ
်။နောက်တစ်ချက်ကခုနကဒီပုံသေးသတ်မှတ်မှုတွေသူတို့လုတ်ပေမဲ့ဈေးကျသွားဖို့အလားအလာမရှိဘူးလို့ကုစုထုတ်ကပြောပါတယ်ခင်ဗျာ။အဲ့တော့ဆိုလိုတာကသူတို့ပေါက်ဈေးကိုသူတို့သတ်မှတ်ထားတဲ့ဈေးနှုန်းတိုင်းအယောင်းဝယ်မလုပ်ရင်ရတယ်ဆိုတဲ့သဘောလား။ဆိုတော့ကတခြားမှောက်ကူဈေးကွက်ပေါ်လာနိုင်တဲ့သဘောလား
။သူတို့အရင်တော့ဆိုရင်ပြည်လမ်းလေးကိုကျွန်တော်ဥပမာပြလိုက်မယ်။ပြည်လမ်းမှာတော့ကျွန်တော်ဝယ်လိုက်တယ်။1 square feet ကိုကျွန်တော်ဝယ်လိုက်တာဘယ်လောက်ပေးရလဲဆိုတော့ဥပမာ8သိန်းနဲ့ကျွန်တော်ဝယ်ပြီးကျွန်တော်နံပါတ်ကိုဖောက်တဲ့အချိန်မှာကျွန်တော်ဒီအခွန်မှုကိုဒီ1 square feet ဒီဥမာ1,000,000ပဲတန်ပါတယ်ဆိုပြီးပြလို့ရှိရင်လည်းโอเคတယ်ဆိုတော့အခုကျတော့အဲ့လိုပြလို့မရတော့ဘူးသူတို့သတ်မှတ်ထားတဲ့အတိုင်းဥမာ3သိန်းဆိုရင်3သိန်းပေးဆောင်အောင်အဲ့ဒီပြည်လမ်းပေါ်မှာကျနေလို့ရှိရင်ဆိုတော့သူတို့ကဟောအခွန်ကတော့သူတို့အတွက်ကတော့တရားပူရလာမယ
်အခုက fixed rate သတ်မှတ်မယ်ဥမာခုနဟော1 square ကိုသူတို့3သိန်းဆိုလို့ရှိရင်အဲ့3သိန်းနဲ့အယောင်းဝယ်မလုပ်ဘူးဆိုရင်သူတို့အေးအေးယူမှလာဘာလုပ်မှလဲအဲ့လောက်ထိရောရှိလား
အဲ့လောက်ကြီးတော့မရှိပါဘူးခင်ဗျအဲ့လောက်ကြီးတော့မရှိပါဘူးဘာကြောင့်လဲဆိုတော့1 square feet 3သိန်းဆိုတာလည်းဥပမာရေးပွက်မှာသူတို့သတ်မှတ်ထားပြီပဲ3သိန်းလို့သတ်မှတ်ထားပြီပဲဟိုလိုချင်တဲ့လူနဲ့ဝယ်ချင်တဲ့လူစင်ကူမှာလည်းဒီတိုင်းပဲကျွန်တော်တို့ over money ပြန်ပေးရတာပါပဲအစိုးရ fix လုပ်ထားတာဒီနေပြည်မှာဘယ်လောက်နဲ့ရောင်းရမလဲအိမ်ခန်းတစ်ခါကို5,000ဆိုလို့ရှိရင်6,000ဝယ်လောက်လိုချင်1,000ဝယ်သူ့ကိုတော့ပေးရတာပဲလေဆိုတော့မြန်မာပြည်မှာလည်းအဲ့ဒီဟာကတော့ဟို fix လုပ်ပြီပဲတရားဝင် action ယူမှာတော့မဟုတ်ပါဘူးအဲ့ဒီဥစ္စာကိုလေယူလို့လည်းမရဘူးဈေးကွက်အနေထားရကျွန်တော်ကကြိုက်မှရောင်းမှာဟုတ
်အင်ချမ်းမြေဈေးကွက်ကအရမ်းမြင့်တက်နေတယ်နိုင်ငံတကာသတင်းတွေမှာလည်းရေးကြပါတယ်ဒီမှာတချို့ဆိုလို့ရှိရင်နယူးယောက်မှာရှိတဲ့အင်ချမ်းမြေဈေးကွက်လောက်ကိုအမေရိကန်နယူးယောက်မှာရှိအင်ချမ်းမြေဈေးကွက်လောက်ကိုဖြစ်နေတယ်ဆိုတာကဘာကြောင့်အဲ့လောက်ထိအင်ချမ်းမြေဈေးကွက်မြန်မာနိုင်ငံမှာအဲ့လောက်ထိအကြီးကျယ်တက်ခဲ့တာလဲ
ပထမအချက်အနေနဲ့ခုနပြောတဲ့ကုသရေးကပြောတဲ့ပထမဆုံးတစ်ချက်အနေနဲ့ကလည်းပါပါတယ် money laundering လုပ်တဲ့ပုံကိုယ်တွေဒီကျွန်တော်တို့ဒီအင်ချမ်းမြေဈေးကွက်ထဲမှာလက်ဦးမှုယူထားတာတွေပါတယ်နောက်တစ်ချက်ကကျောင်းစီမှာ infrastructure တော်တော်မပြည့်စုံခဲ့ဘူးမပြည့်စုံခဲ့တော့ရှင်းမိတဲ့ကွန်ဒိုတွေကအခုမှစဆောက်တာပေါ့နော်2015လောက်မှပြီးမဲ့အခန်းတွေရှိတယ်လက်ရှိအခန်းတွေနဲ့ကလည်းလုံးဝမလုံလောက်ဘူး ဟိုဆိုတော့အင်္ဂါကတွေပါမြင့်နေတယ်နောက်တစ်ချက်ကနိုင်ငံရေးကောင်းသွားတဲ့အတွက်ဒီပအဖို့ကူတွေအများကြီးလာကြတယ်ဒီမှာလေဒီမှာလာကြတယ်စီးပွားရေးလုံးမဲ့လူတွေတခြားဒီပလိုမက်တွေကအများကြီးလာတော့အင်္ဂါရဲ့ဂျင်းတော့ပါအလိုလိုလိုက်တက်သွားတယ်ဟိုဒီမန်းကအများများလာပြီးတော့ supply ကနည်းနေတာဟုတ်နော
်အခုကျွန်တော်တို့သိရတော့ယင်းနှမြုံနှံမှုတွေမြန်မာနိုင်ငံမှာလည်းယင်းနှမြုံနှံမဲ့သူတွေဒီမှာအဓိကဖြစ်နေတဲ့ concern ကလည်းဒီအိမ်ချမ်းမြေပြဿနာမြေပြဿနာပေါ့နော်သူတို့မှာမြေယာနဲ့ပတ်သက်လို့မြန်မာပြည်ကအရန်စေးကြည့်နေတော့အဲ့တော့နောက်ပိုင်းအလားအလာမှာရောကိုစွတ်ထုတ်ဘလူးယူစလဲအိမ်ချမ်းမြေဈေးကကျသွားနိုင်လား
ဘလူး
တက်လာနိုင်လား
ကျသွားနိုင်ပါတယ်ကျောစီမှာတကယ်ကိုဟိုမတော့ရသေးတဲ့လမ်းတွေအများကြီးပဲရှိတယ်တကယ်ကိုဒီ infrastructure ပြည့်စုံလာတဲ့ဒီနေ့မှာဘကိုးလိုနေရာလောက်ထိကိုကျွန်တော်တို့ကနိုင်ဝဲလောက်နဲ့ကားမောင်းနိုင်တဲ့တနည်းကြလို့ရှိရင်တော့အဲ့ဒီ area တွေမှာကျွန်တော်တို့လမ်းအများကြီးပဲဘကိုး area ရှိတယ်ကျောင်းကျန်ကိုပတ်ဝန်းကျင်ဆိုတနင်္လာပတ်ဝန်းကျင် area တွေရှိတယ်ဟိုဘက်ဆိုရင်ဒလာရှိတယ်ကြီးမြင့်တဲ့တစ်ဖက်ကန်းရှိတယ်သူဘယ်ဟုတ်ချက်ချက်ချက်လို့ရတဲ့နေရာအများကြီးပဲဆိုတော့ဒီပြည်နဲ့ infrastructure ကောင်းအောင်လုပ်ပေးမယ်လမ်းတွေမီးတွေတရားတွေဆေးရုံတွေသူ့ဟိုသက်ဆိုင်တဲ့ shopping mall တွေအဲ့ဒါမျိုးတစ်ပြေးပြေးချဲ့သွားရင်တော့နောက်10နှစ်လောက်ပါတော့ယူဆပါတယ်ကျွန်တော်ထင်တယ်
ဒါကြတော့လက်ရှိမြန်မာနိုင်ငံရန်ကုန်မြို့ရဲ့အင်ချမ်းမြေဈေးကွက်မှာပုံသေးဈေးနှုန်းတတ်မှတ်မယ်ဆိုတဲ့အပေါ်မှာတုံးသက်ချက်ကိုတဟူထောင်းအင်ချမ်းမြေအကျိုးဆောင်လုပ်ငန်းကကုစုထုကိုဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တားညစ်ဦးပါ